အိန္ဒိယနိုင်ငံရွေးကောက်ပွဲဒီကနေ့စတင်ပါပြီ။ယသတ္တ၅ဘတ်ကြာမြင့်ပြီးမဲ့ဒီရွေးကောက်ပွဲကနေပါလီမန်ဒစ်တရနဲ့ဝင်ရောက်သူကိုရွေးချယ်မှာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယဟာကမ္ဘာပေါ်မှာတရုတ်ပြည်နဲ့လူ့အများဆုံးနိုင်ငံဖြစ်ပါတယ်။ပထဝီနိုင်ငံကြီးအရလည်းအချက်အချာကြတဲ့နိုင်ငံကူဖြစ်ပါတယ်။အခုကျင်းပါရမယ့်ရေကောက်ပွဲမှာမဲပြေခွင့်ရှိသူ3900ရှိနေပါတယ်။မဲရုံလူသားပေါင်းအနည်းဆုံး70သန်းအလက်ထရောနစ်မဲပြေစက်ညစ်တမစုံစမ်းနိုင်ငံရေးပါတီပေါင်း200ကျော်အရှိများပြပါတယ်။အထူးယထာစင်ဘောရဟယင်ဒေသမှာစင်ဒီဘာအဆုံးကျူပြီးဆေးယူပို့ဆောင်ရေးအတွက်လွယ်ကူအောင်လုပ်ပေးနေပါတယ်။အာနာကြီးမာရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုပြည်သူလူထုကစိတ်မကြိုက်စွာစံတမဲ့ပွဲလည်းဖြစ်ပါတယ်။ဟိန္ဒူမျိုးသားရေးဝါဒီနိုင်ငံရေးကိုဖော်ဆောင်ခဲ့တဲ့မစ္စတာနရင်ဒရာမိုဒီကြောင့်အိန္ဒိယနိုင်ငံတွင်မှစိတ်ဝမ်းကွဲပြားမှုတွေပဲအများကြီးရှိခဲ့ပါတယ်။ဒါပေမဲ့အိန္ဒိယလူထုအများစုကတော့မိုဒီရဲ့အုပ်ချုပ်ရေးဟာထင်မြင်မှုရှိတဲ့အဂတိလက်ကျမှုနဲ့ပါတယ်ဆိုပြီးတော့သူ့ကိုသဘောကျနေကြပါတယ်။လူမျိုးစုငယ်တွေနဲ့ပညာရလူငန်းသားတွေကသူ့ကိုစိတ်မကြိုက်ကြပါဘူး။ဒါကြောင့်လည်းပဲအတိုက်အခံဖြစ်တဲ့ Indian National Congress ပါတီကအလားအလာလည်းရှိနေသေးပါသို့သော်လည်းပဲဒီ National Congress ပါတီဟာအိန္ဒိယနိုင်ငံလွတ်လပ်ရပြီးကြတဲ့အုပ်ချုပ်လာခဲ့ပြီမဲ့အခုအခါမှာပြတ်သားတဲ့မူဝါဒကိုချခင်းမပြတ်နိုင်ဘူးလို့လည်းဝေဖန်ခြင်းခံရပါတယ်။တမိုင်းတစ်ချောင်းမှာတော့လူငယ်စုအခွင့်အရေးကိုမြင့်တင်ပြီး Socialist မူဝါဒတွေကြောင့်စီးပွားရေးပညာရေးတွေလည်းတိုးတက်ခဲ့တာရှိပါတယ်။